ထိုင်းနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့တိုက်ဖုန်းမုန်တိုင်းရာဂီကြောင့်တေဆုံးသူအရေအတွက်ဟာ၄ဦးအထိရှိသွားပြီးလူနေအိမ်ထောင်နဲ့ချီလဲရေတွေမြုပ်နေတယ်လို့ထိုင်းအစိုးရကဒီကနေ့ပြောကြားလိုက်ပြီးတော့ဘေးသင့်သူတွေကိုကူညီဖို့စစ်တပ်ကိုဆစ်လွတ်ထားတယ်လို့ဆိုပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်နဲ့ချင်းမန်ခရိုင်တွေကရေဘေးသင့်သူမိသားစု9000အတွက်အကူအညီတွေပို့ပေးနေပြီလို့ဝန်ကြီးချုပ်ပေတုံတန်းရှင်နဝကပြောပါတယ်ချင်းမန်ခရိုင်အတွင်းမြေပြိုမှုကြောင့်နှစ်ဦးသေဆုံးခဲ့ပြီးမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ချင်းရိုင်ခရိုင်မှာလည်းနှစ်ဦးသေဆုံးခဲ့တယ်လို့သဘာဝဘေးအန္တရာယ်ကာကွယ်ဟန်တာရေးဌာနကအတည်ပြုပြောဆိုပါတယ်တက်ကြီးရွယ်ဦးတွေကိုဘေးကင်းတဲ့နေရာရွှေ့ပြောင်းပေးရေးအတွက်ကျန်းမာရေးဝန်ထမ်းတွေကယ်ဆယ်ရေးဝန်ထမ်းတွေနဲ့ပရဟိတအဖွဲ့တွေကိုဆစ်လွတ်ထားတယ်လို့ဆိုပါတယ်ရှေ့သတင်းပတ်အင်္ဂါနေ့အထိမိုးကြည့်နိုင်တာကြောင့်ရုတ်တရက်ရေကြီးမှုတွေလည်းဖြစ်နိုင်တယ်လို့သတိပေးထားပါတယ်ဒီချိန်ထဲမှာပဲဒီတိုင်ဖုန်းမုန်တိုင်းရာဂီကြောင့်ဗီယက်နမ်နိုင်ငံမြောက်ပိုင်းမှာမနစ်အင်္ဂါနေ့ကရေကြီးပြီးအ ਨੇ ဆုံးလူ16ယောက်သေဆုံးခဲ့တဲ့အပြင်ဒါဇင်နဲ့ချီလဲပျောက်ဆုံးနေတယ်လို့အစိုးရသတင်းမီဒီယာမှာဖော်ပြပါဗျ။တရုတ်နိုင်ငံယူနန်ပြည်နယ်နဲ့ကာရက်ရှိနေတဲ့ဗီယက်နမ်နိုင်ငံအနောက်မြောက်ပိုင်းကလောက်ကိုက်ပြည်နယ်မှာရုတ်တရက်မြေပြိုတာကြောင့်လန်နူးရွာငယ်ကမိသားစု35ခုရွှတ်နေတဲ့ပြည်သွားပြီးတဲ့အကြောင်းဗီယက်နမ်ရုပ်မြင့်သံကြားသတင်းကကြေညာပါဗျခင်ဗျ။